အမေရိကန်ပြည်ထောင်စုကလို့ရှိနေတဲ့အမေရိကန်လုံခြုံရေးအေဂျင်စီကချိန်ပိုင်းဝန်ထမ်းဟောင်းအက်ဒရစ်စနိုဒန်ဟာသူတို့ပိုင်တဲ့နေမြေတွေကိုရောက်မလာဘူးလို့ရုရှားနိုင်ငံကညင်းဆိုပါတယ်။ဒါပေမဲ့လည်းအက်ဒရစ်စနိုဒန်ဟာမော်စကိုနိုင်ငံတကာလေးစိတ်ထဲမှာရောက်နေတယ်လို့အမေရိကန်ပြည်ထောင်စုဘက်ကတော့ယူဆထားပါတယ်။စနိုဒန်ဟာဟောင်ကောင်ကနေရုရှားမြို့တော်မော်စကိုကိုတနင်္ဂနွေနေ့တုန်းကထွက်သွားတယ်လို့ယူဆရပါတယ်။အမေရိကန်ပြည်ထောင်စုရဲ့ထိတ်တန့်ထောက်လှမ်းရှုတ်ဝဲချက်တွေနဲ့တခြားအရေးကြီးတဲ့ထောက်လှမ်းအချက်အလက်တွေကိုဖွင့်ချခဲ့တဲ့နောက်ဟောင်ကောင်မှာသူပုန်းရှောင်နေရတာဖြစ်ပါတယ်။ Snowden ဟာရုရှားနယ်နိမိတ်ကိုဖျက်ကျော်လာတာမရှိသလိုသူ့ရဲ့ခီးစဉ်ကိစ္စမှာလည်းရုရှားနိုင်ငံဘက်ကပါဝင်ပတ်သက်မှုမရှိဘူးလို့ရုရှားနိုင်ငံသားရေးဝန်ကြီး Sergey Lavrov ကပြောပါတယ်။ American နိုင်ငံသားရေးဝန်ကြီး John Kerry ကတော့ Snowden ကို American နိုင်ငံကိုပြန်ပြီးလွှဲပြောင်းပေးဖို့ရုရှားနိုင်ငံကိုတနင်္လာနေ့တုန်းကတိုက်တွန်းတောင်းဆိုလိုက်ပါတယ်။ဒီတောင်းဆိုချက်ကိုမလိုက်ရောဘူးဆိုရင်တော့နောက်ဆက်တွဲရလက်အခြေအနေကောင်းမှာမဟုတ်ဘူးလို့လည်းသတိပေးပါတယ်။ဒါအပြင်စနိုဒန်ကိုဖမ်းဝင်ရန်ထုတ်ထားတဲ့ကြားကနေပြီးတော့တရုတ်ပိုင်နဲ့ဟောင်ကောင်ကနေတမင်သက်သက်ထွက်ခွာခွင့်ပေးလိုက်တယ်ဆိုပြီးတော့လေအမေရိကန်သမ္မတအင်ဂျီရောကတရုတ်နိုင်ငံကိုဝေဖန်ပြစ်တင်လိုက်ပါတယ်